ပြည်တွင်း73စီစီနှုန်းဟာတရက်ကို150နှုန်းနဲ့3ရက်စတိုက်ဆက်တက်လာနေပါတယ်။မကြာခင်ကာလမှာရုရှားကနေမြန်မာကိုလောင်စာဆီတွေတင်သွင်းမှုရှိတယ်လို့စစ်ကောင်စီဘက်ကပြောနေပေမဲ့လက်ရှိမှာတော့လောင်စာဆီစီကြောင့်ကုန်စီနဲ့တည်ယူပို့ဆောင်ရေးသမားတွေလုပ်ငန်းလည်ပတ်ဖို့ခက်ခဲလာနေပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုဇော်ဝင်းလိုင်ကပြောပြပေးပါပါရှင်။
နေတိုင်းတည့်ရရပြန်တက်လာနေတဲ့လောင်စာစီစီတွေကြောင့်ကုန်တယ်တွေကုန်စီပို့ဆောင်ရေးလုပ်ငန်းရှင်တွေအတွက်လုပ်ငန်းပုံမှန်လည်ပတ်ဖို့အခက်အခဲဖြစ်လာပါတယ်။ကုန်တင်ကတွေတက်လာတဲ့အတွက်အဆင်ပြေတဲ့ကုန်စီပို့ဆောင်ရေးနဲ့ညှိနှိုင်းပြီးကုန်တင်နေရတယ်လို့ရှမ်းပြည်နယ်တောင်ပိုင်းတည်တည်ဝလံလုပ်ငန်းရှင်အသင်းရဲ့တာဝန်ရှိသူတူက VOA ကိုပြောပါတယ်
။ကျွန်တော်တို့ကတော့အမှန်တည်းကျတော့မကိုက်ရကိုက်အောင်ညှိပြီးမှရှိပြီးတော့ကောက်သွားများတယ်။သားပြရတဲ့ညရတော့ပေါ့သားပြရပြီးသွားနိုင်လားမသွားနိုင်လားသူတို့ပုံမူတည်ပြီးမှသူတို့ကအဆင်ပြေတယ်ဒီရောက်ဒီရောက်ပဲကြံတယ်သူတို့လည်းတွက်ချက်ကြည့်တယ်သူတို့လက်ရှိစီစဉ်နဲ့လမ်းမှာဒီသေးတွေဒီအသေးမှလည်းတွက်ချက်ပြီးမှအဲ့လိုမျိုးပဲသွားတာများတယ်ဗျရဘူးဆိုလို့ကျွန်တော်တို့မသွားဘူးပေါ့
တရားဝင်ဖွင့်ခွင့်ရထားတဲ့စီပန့်လိုင်စင်ရ73စီဆိုင်တွေမှာသက်ဆိုင်ရာကသတ်မှတ်ထားတဲ့ဈေးနှုန်းအတိုင်းပဲရောင်းချကြရပါတယ်တရားဝင်သတ်မှတ်ထားတဲ့စီတလီတာဈေးနှုန်းကတရက်ကိုကျပ်90လောက်တက်နေတာဖြစ်ပြီးပြင်ပမှာတော့တရက်ကိုတလီတာကျပ်100နှုန်းလောက်တက်နေတာဖြစ်ပါတယ်။တရားဝင်သတ်မှတ်ထားတဲ့ဈေးနှုန်းနဲ့ဆိုရင်အရှုံးပေါ်နေတဲ့အတွက်စီစံကြီးအများစုကပိတ်ထားကြတယ်လို့73စီလုပ်ငန်းရှင်တူဦးက VOA ကိုပြောပါတယ်။အဲ
့ဒီကျွန်တော်တို့ဒီလုပ်ငန်းလုပ်တဲ့တောက်ကတော့လုံးလိုက်ပကံဒီနေ့ဈေးများဆုံးပဲဒီတစ်လုံးကသုံးလုံးပေါ်တော့ပုံရင်းရတယ်။ဒီနေ့ဒါများလား။ဒီရောင်းနေတဲ့ဈေးနဲ့ရောင်းမယ်ဆိုရင်တော့ဒီပတ်ပိုင်းမှာမပေးဘူးဖြစ်နိုင်တာပေါ့။ဒီနိုင်ငံလုံးဒေမျိုးနဲ့ဆိုရင်ဒီသေးကိုဒီသေးပဲရောင်းရတာကိုဝဲတဲ့ဈေးကြီးကြီးပြန်ရောင်းတဲ့ဈေးကလဲနေတာပေါ့။မရောင်းနိုင်ပါဘူးလေ။ချောင်းကြီးကဘာမှမရောင်းနိုင်ဘူး။ဖိတ်တာပေါ့
။စစ်ကောင်စီကတော့73စီပြလတ်မှုမရှိအောင်လှုပ်ဆောင်နေတယ်လို့ပြောပါတယ်။လောင်စာစီတင်မော့တွေလည်းလက်ရှိရောက်နေပြီးမကြခင်လဲနောက်ထပ်ရောက်လာမယ့်လောင်စာစီတင်မော့တွေရှိတဲ့အတွက်စီပြလတ်မှုရှိမှမစိုးရိမ်ရဘူးလို့ပြောပါတယ်။လက်ရှိပြည်တွင်းမှာဖြစ်ပေါ်နေတဲ့73စီဈေးနှုန်းတွေဟာအိန္ဒိယအရှေ့တောင်အာရှနိုင်ငံတွေတဲ့ဈေးနှုန်းပိုနှိပ်နေတာကိုတွေ့ရလိမ့်မယ်လို့စစ်ကောင်စီရဲ့သတင်းထုတ်ပြန်ရေးအဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ဇော်မင်းထွန်းကပြီးခဲ့တဲ့သတင်းသာရှင်းလင်းပွဲမှာပြောခဲ့ပါတယ
်။73စီနဲ့ပတ်သက်ပြီးကမ္ဘာမှာလည်း73စီဈေးနှုန်းကတော့ကြီးမြင့်နေတယ်ကမ္ဘာ73စီကြီးဈေးနှုန်းကြီးမြင့်မှုကတော့ကျွန်တော်တို့ကထိန်းချုပ်လို့မရဘူး။သို့တော့ကျွန်တော်တို့အစိုးရအနေနဲ့လုပ်ပေးနေတာကတော့73စီနဲ့ပတ်သက်တော့ကြောင့်အခွန် short ပေါ်ပေးနေရလို့ဖြစ်73ရက်ပတ်တဲ့တော့ဒါတင်သွင်းနိုင်အောင်ပဲနိုင်ငံသားငွေရောင်းချပေးနေရမှုပဲဒါရင်းနဲ့ပေါင်ရွက်လျက်ရှိကြောင်းပြောလို့ပါတယ
်ဒီနေ့ဩဂုတ်လ25ရက်ရန်ကုန်မှာ60နှစ်အောက်တိန်ဓာတ်ဆီတလီတာကို2490ကျပ်ရှိပြီးပရီမီယံဒီဇယ်ကတော့တလီတာကိုကျပ်3135ကျပ်ရှိပါတယ်ဒါကမနေ့ကတဲ့50ကျပ်ထပ်တက်လာတာပါပြင်ပကြိုက်ရောင်းကြိုက်ဝယ်စီဆိုင်နေမှာတလီတာကိုကျပ်100နှုန်းစီထပ်တက်နေပြီးအလံဝေးတဲ့သခိုင်းချင်းကချင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာ73စီဈေးတွေကအဆမတန်မြင့်တက်နေပါတယ်ခင်ဗျာ
73စီဈေးတွေတက်လာနေလို့ပို့ဆောင်ရေးလုပ်သားတွေအခက်အခဲဖြစ်နေတဲ့အကြောင်းကိုစောဝင်းလိုင်းပြောပြပေးခဲ့တာပါ